မြန်မာနိုင်ငံမှာစစ်တပ်ကကိုလူလူကိုဖိနှိပ်တပ်ဖြတ်နေတာရပ်တန့်စေဖို့နိုင်ငံတွေအနေနဲ့ခိုင်မာပြီးထိရောက်မှုရှိတဲ့လုံဆောင်ချက်တွေချက်ချင်းချမှတ်လုံဆောင်ကြဖို့လူ့ခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကဒီကနေ့တိုက်တွန်းလိုက်ပါတယ်ပြစ်ပင်ရှုတ်ချတဲ့ထုတ်ပြန်ချက်တွေအကန့်အသတ်နဲ့ပြစ်မှတ်ထားအရေးယူတာတွေဟာလုံလောက်မှုမရှိဘူးဆိုတာရှင်းပါတယ်ဆိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့လူသားစုပေါ်ကျူးလွန်တဲ့ယာဆွေးမှုဖြစ်နိုင်ခြေရှိတဲ့လူရက်တွေရပ်တန့်စေရေးဩဇာလွှတ်မှုမှုရှိတဲ့နိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုတင်းကြီးညွတ်တဲ့ချက်ချင်းဖိအားပေးဖို့လိုပါတယ်လို့မီရှယ်ဘက်ချလက်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဆီယနာဒေမှုစက်ကျင်ကောက်ွက်ဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲနေတာကနေစီးရီးယားမှာဖြစ်ခဲ့တယ်လို့ပြည်ထောင်စုပခကြီးဖြစ်တဲ့အသည့်အရှိန်တက်သွားမယ်အရေးစိုးရိမ်ပွဲရှိနေတယ်လို့လူ့အခွင့်အရေးကော်မရှင်နာမင်းကြီးကပြောပါတယ်ဒီကရေတောက်ကြနေတဲ့စနေနေ့တွေအတွင်းပဲခူးမြို့မှာလူ82ယောက်တည်းမနဲ့အသက်ခံခဲ့ရတာအပါအဝင်နိုင်ငံတော်ဝန်နေရာများပြားမှာပစ်ခတ်တပ်ဖြတ်မှုတွေတွေ့ခဲ့ရတဲ့အကြောင်းမြန်မာစစ်တပ်ဟာစစ်ပွဲသုံးလက်နက်တွေကိုခွဲခြားသတ်မှတ်မှုမရှိအသုံးပြုပြီးမြန်မာလူမှုကိုစာနာထောက်ထားမှုကင်းမဲ့စွာအကြမ်းဖက်နှိမ်နင်းမှုအရှိန်မြှင့်လုပ်သွားဖို့ရည်ရွယ်ထားပုံရတယ်လို့မီရှယ်ဘက်ချလက်ကပြောပါတယ်။လူပေါင်း380ကိုဖမ်းဆီးထားပြီးလူ23ယောက်ကိုပြည်ဝက်တရားခွင်တင်ပြီးတဲ့နောက်တည်တံ့ချခဲ့တယ်ဆိုတဲ့သတင်းတွေရထားကြောင်းလည်းမီရှယ်ဘက်ချလက်ကပြောပါတယ်။မြန်မာနိုင်ငံအခြေအနေဟာတကယ်ပြည်ပခကြီးတစ်ခုစီဦးတည်နေတဲ့အပေါ်ကျွန်မအစိုးရမိပါတယ်။စီးရီးယားနဲ့တခြားနေရာတွေမှာကြုံခဲ့ဘူးလို့လူတွေတည်ဆုံရတဲ့အမှားအယွင်းမျိုးထပ်မဖြစ်အောင်နိုင်ငံတွေအနေနဲ့လှုံ့ဆော်မှုလိုပါတယ်လို့မီရှယ်ဘက်ချလက်ကပြောပါတယ်။ဒီအခြေအနေဟာ2012ခုနှစ်ကငြိမ်းချမ်းစွာဆန္ဒပြသူတွေကိုမလိုအပ်ဘဲမမျှမတအင်အားသုံးနေနေခဲ့တဲ့ Syria ဖြစ်ရတဲ့တထထဲကြနေတယ်လို့ Visual Basic ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Syria ဆိုရကကိုလူလူကိုရဲရဲဆက်ဆက်နေနေတာကြောင့်တချို့လူတွေလက်နက်ကင်တိုးပြန်ခဲ့ကြတာကနေတနင်္ဂနွေလုံးမှာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ခဲ့တာကို Visual Basic ကထောက်ပြထားပါတယ်။နိုင်ငံတကာတိုင်ဝမ်အနေနဲ့တင်းကြီးတညွတ်တဲ့အခိုင်အမာတိုးပြန်မှုမရှိတာကြောင့် Syria သာမကအခြားနေရာတွေမှာပါဘေးဒုက္ခကြီးကြောက်ရောက်နိုင်တယ်ဆိုတာ2012ခုနှစ်မှာလူ့ခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတတိပေးခဲ့တဲ့အကြောင်းအရသာတန်းပေါင်းများစွာအတွက်ဘလောက်တောင်ဆိုးရွားတဲ့အကျိုးဆက်တွေကြုံခဲ့ရတယ်ဆိုတာလွန်ခဲ့တဲ့10နှစ်တာကာလကသက်တည်ပြခဲ့ပြီးဖြစ်ကြောင်းလူ့ခွင့်မဟာမင်းကြီးမီရှယ်ဘက်ချလက်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်